အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ဟာယာရုကနေနှုတ်ထွက်တော်မှာဖြစ်ကြောင်းသမရဒေါ်နယ်ထရမ့်ကကြားသာပေးနေမှာပြောပါတယ်။စီးရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေအားလုံးပြန်လည်ရုပ်သိမ်းမဲ့ကိစ္စနဲ့ကမ္ဘာအရေးအရာတွေမှာသမရထွန့်တူတဲ့သဘောနဲ့လုပ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့သမရနဲ့အခြေတင်ဖြစ်ခဲ့ပြီးတဲ့နောက်မရင်းတပ်ဖွဲ့အငင်းစားဗိုလ်ချုပ်ကြီးဟောင်းလည်းဖြစ်တဲ့ဝင်ကြီးမက်ဒစ်အခုလိုယာရုကနေနှုတ်ထွက်ဖို့ဖြစ်လာခဲ့တာပါ။သမရထွန့်ဆိုရအဖွဲ့အတွင်းနိုင်ငံခြားရေးရာတွေမှာအလေးစားအခမ်းအနားဆုံးပုဂ္ဂိုလ်လို့ယူဆရတဲ့ဝန်ကြီးမက်ဒစ်ဟာပြင်းထန်ပြီးအချိန်မရွေးပြောင်းလဲတတ်တဲ့သမရရဲ့ policy တွေကိုကြော်ပြောင်းလာအောင်နှစ်နှစ်လောက်မအောင်မမြင်အပြင်းထန်ကြိုးစားခဲ့ပြီးတဲ့နောက်ယာရုကနေဖေဖော်ဝါရီလကုန်မှာအနားယူမှာဖြစ်ပါလေ။စီးရီးယားနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်လည်ရုပ်သိမ်းမှဖြစ်ကြောင်းသမရထွန့်ကကြေညာလိုက်တာကြောင့်အမေရိကန်ရဲ့မဟာမိတ်တွေနဲ့လွတ်တော်အမတ်တွေကြားအားအားတင့်စရာဖြစ်သွားခဲ့ပြီးတရက်အကြာမှာဝန်ကြီးမက်ဒစ်ယာရုကနှုတ်ထွက်မဲ့တဲ့ရင်ထွက်ပေါ်လာတာပါ။သမရထွန့်ဟာအာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ရှော့ချဖို့ကိုလည်းစဉ်းစားနေပါတယ်။သမရနဲ့သူ့အကြားသဘောထားမတက်ဆိုင်မှုတွေရှိတဲ့အတွက်ယာရုကနေနှုတ်ထွက်ဖို့ဖြစ်လာတယ်ဆိုတာကိုယာရုကနှုတ်ထွက်ယာရုနှုတ်ထွက်စာထဲမှာဝန်ကြီးမက်ဒစ်ကအထက်တွင်ဖော်ပြထားပါတယ်။